ကီဘာနိုင်ငံဟဗာနာမြို့ကအမေရိကန်တန်ရုံးဝင်တဲ့22ယောက်ကျန်းမာရေးထိခိုက်စေတဲ့တိုက်ခိုက်မှုတွေခံခဲ့ရပြီးတဲ့နောက်မှာမရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်းဝန်ထမ်းအလုံးကိုပြန်ခေါ်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကီဘာနိုင်ငံနဲ့တန်တမတ်ဆက်ဆံရေးဆက်လက်ထားရှိမှာဖြစ်ပေမဲ့အမေရိကန်တန်ရုံးဝန်ထမ်းတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးကိုပထမဦးစားပေးရမယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောက်ကြနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တန်ရုံးဝင်တဲ့တချို့နားနဲ့ပတ်သက်တဲ့ယောဂဖြစ်တာအကြမ်းအယုံဆုံးရှုံးတာသိမြင်မှတ်သားမှုမလုပ်နိုင်တော့တာမူးဝေခေါင်းကိုက်ပင်ပန်းနွမ်းနယ်တာတွေအပြင်အိတ်မပြောတဲ့ဝေဒနာတွေခံစားရတာဟာဘလို့တိုက်ခိုက်မှုကြောင့်လဲဘသူကြောင့်လဲဆိုတာစုံစမ်းစစ်ဆေးသူတွေအဖြစ်မရှာနိုင်သေးဘူးလို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်ရှင်